2018ခုနှစ်ထဲမှာဒီသတင်းမားရဲ့ပြည်내ပြဿနာဘယ်လောက်တောင်ကြီးလဲဆိုတော့ online အပိဓာန် website တစ်ခုဖြစ်တဲ့ dictionary.com ကဒီနှစ်အတွက်ရေပန်းအစားဆုံးစကားလုံးကို misinformation လို့သတ်မှတ်တယ်လို့ကိုသားညုံကြီ
းအချက်လက်အမှားလို့ဘာသာပြန်နိုင်တဲ့ misinformation ဆိုတဲ့စကားလုံးက1500ပြည်내ပိုင်းကာလရီတဲကရှိခဲ့တာလည်းမသိမှန်ဘူးရဲ့ဒါမှမဟုတ်လူမှုကွန်ရက်တွေအစွမ်းကြောင့်အချက်လက်အမှားတွေပြန်နိုင်တဲ့ပမာဏကအခု2018ခုနှစ်ထဲမှာအများများလာတဲ့အတွက်ဒီပြဿနာကိုရည်ရွယ်ဖြေရှင်းဖို့တောင်းဆိုရအနေနဲ့အခုလိုမျိုးသတ်မှတ်ရတာလို့ dictionary.com ကထုတ်ပြန်နေပ
ြမှားနေတဲ့အကြောင်းအရာတွေပြန်လာဘလောက်တောင်များလဲဆိုရင်အခုတစ်နှစ်လုံးမှာမယမနာထောက်ချက်ကိုပေါ်ထွက်လာရလို့ဆိုရဲအချက်အလက်အမှားလို့ပြောတဲ့နေရာမှာလဲ misinformation နဲ့ disinformation ကိုရောတတ်ကြလို့အဲ့ဒီနှစ်ခုဘလို့ကွာလဲဆိုတာကိုလည်းသူတို့ရဲ့ထုတ်ပြန်ချက်မှာအမျက်ဖွင့်ရှင်းပြထားပါသေးတယ်
disinformation ဆိုတာကအချက်လက်အမှားတွေတစ်ဖက်ဆောင်းရင်းဖြစ်နေတဲ့အချက်လက်တွေကိုတမင်ကိုရွယ်ချက်ရှိရှိနဲ့ဖြန့်တာမျိုးဝါဒဖြန့်တာမျိုးကိုပြောတာလို့ရှင်းထားပါတယ်အကျိုးအမြတ်တစ်ခုခုရဖို့ဒါမှမဟုတ်စိုးကျိုးဖြစ်ဖို့တမင်သတင်းမှားဖြန့်ကြတာမျိုးတဲ့
misinformation ကကြတော့ဒီအချက်လက်အမှားတွေကိုဖြန့်မယ်ဆိုရရည်ရွယ်ချက်ရှိချင်မှရှိမယ်ဒါပေမဲ့မှားနေတဲ့အချက်တွေကိုထပ်ပြီးတော့ထပ်ဆင့်ဖြန့်ကြတာမျိုးပါအဲ့လိုဖြန့်ကြတဲ့တွေကိုယ်တိုင်ကသူတို့ဖြန့်နေတဲ့အကြောင်းအရာတွေကအမှန်လို့ယုံကြည်တတ်ကြပါတယ်တဲ့
အချက်လက်အမှားတွေကိုမြင်ရကြားရပြန်များလာတဲ့အခါမှာအဲ့ဒါတွေကအမှန်ပဲလို့မှတ်ယူလာတဲ့ကြတာကိုလည်းထောက်ပြထားပြီးရဲ့ဗျာအချက်လက်အမှားတွေတော်မီလိုမျိုးထိမ့်နိုင်တိမ့်ရပြတ်နေနေရမှာလူမှုကွန်ရက်တွေရဲ့အခန်းကဏ္ဍကလည်းမသေးဘူးဗျာမစမြတ်မောအထူးဖြစ်ဒီ Facebook လူမှုကွန်ရက်ကြောင့်မလို့အချက်လက်အမှားတွေပြတ်နေတာကိုလည်းထောက်ပြထားပြီးရဲ့
ကမ္ဘာနေရာဆောင်ကဒီလူတန်းပေါင်းများစွာ online ပေါ်မှာကွန်ရက်ချိတ်ဆက်ထားတဲ့လူမှုကွန်ရက်တွေကြောင့်အချက်လက်အမှားတွေပြတ်နာတိမ့်ညံပါတယ်ဒါကြောင့်သတင်းမှသတင်းတူလို့ဘာသာပြန်နိုင်မဲ့ fake news တွေနဲ့လူမှုကွန်ရက်ပေါ်မှာတမင်ဝါဒဖြန့်နေကြတယ်လို့ dictionary.com ကဆိုရယ်
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲနောက်ပိုင်း Donald Trump က fake news တွေအသုံးအနှုန်းကိုဖော်သည်တုံးလာတဲ့နောက်ဒီစကားလုံးကိုနေတိုင်းကြီးပါကြားနေနေရတယ်မဆွေးမောရဲ့
သတင်းတူတွေပြန်တဲ့ပြဿနာကသတင်းမီဒီယာလုပ်ငန်းကြီးတွေအပေါ်မှာလည်းတက်ရောက်မှုအနည်းနဲ့အများရှိတာလေရှင်သတင်းမီဒီယာကြီးတွေကလူမှုကွန်ရက်တွေကိုသတင်းဖြန့်တဲ့ဂျာကန်တစ်ခုလိုတုံးလာကြတယ်။တစ်ချိန်တည်းမှာပဲဒီတမင်ရွယ်ချက်ရှိရှိနဲ့သတင်းမှဖြန့်တင်တဲ့တွေကလည်းလူမှုကွန်ရက်တွေပေါ်မှာသတင်းမှတွေကိုတင်တယ်။အဲ့တော့ဘယ်ဟာကသတင်းအစစ်အမှန်လဲ။ဇင်းမြစ်ခိုင်ခိုင်မာမာနဲ့တင်ပြထားတဲ့သတင်းလဲဆိုတာကိုမခွဲခြားနိုင်တဲ့သူတွေနားမလည်တဲ့သူတွေကတော့လူမှုကွန်ရက်တွေပေါ်ကသတင်းတွေကအတူတူပဲလို့ထင်ကြမှာပဲလေ။သတင်းမှရယ်ဆိုလဲဘယ်ကလာတဲ့သတင်းကမှားတာလဲဆိုတာကိုလူတိုင်းကကကနနခွဲနိုင်ကြတာမဟုတ်ဘူး။အဲ့ဒီကနေပြီးတော့ဒီသတင်းတောက်ကြီးအပေါ်အမြင်မှားတာမျိုးတွေဖြစ်လာတဲ့ယုံကြည်မှုတွေနည်းလာကြတာကိုအမေရိကန်မှာလည်းတွေ့နေရပါတယ်
။ Gallup စတမ်းရဆိုရင်တော့အမေရိကန်တွေကလူမှုကွန်ရက်တွေပေါ်မှာတွေ့တဲ့သတင်းတွေကိုတော်တော်လေးမယုံကြဘူးတဲ့။လူမှုကွန်ရက်ပေါ်ကသတင်း80ရာခိုင်နှုန်းလောက်ကဗက်လိုက်တယ်လို့မြင်ကြတယ်။သတင်း64ရာခိုင်နှုန်းလောက်ကမမှန်ကန်ဘူး။65ရာခိုင်နှုန်းကအချက်လက်အမှားတွေဖြစ်တယ်လို့လက်ခံထားကြတဲ့အကြောင်း2018ဇွန်လကလုတ်ခဲ့တဲ့ Gallup စတမ်းမှာတွေ့ရပါတယ်။
မြန်မာနိုင်ငံအပါအဝင်လူမှုကွန်ရက်တွေကိုယုံကြည်ရတဲ့သတင်းကြားခံလို့ထင်နေကြတဲ့သူတွေများတဲ့နိုင်ငံတွေမှာတော့သတင်းမှားပြန့်တဲ့ပြဿနာကတော်တော်ကိုကြီးပါတယ်။အထူးသဖြင့်ဒီတမင်ရည်ရွယ်ချက်နဲ့သတင်းတို့သတင်းမှားတွေကိုဖန်တီးနေကြသူတွေကပပနက်နက်ဖြန့်နေတာကပြဿနာလို့ American Cancer Society မှာဒီသတင်းစာပညာ PhD ဘွဲ့တက်နေတဲ့မော်ဂွန်းမဂ္ဂဇင်းအက်ဒီတာကိုညံလင်းကအခုလိုပြောပါတယ်
။သတင်းတို့ဆိုတာကတရားရှင်လုံးပြည်သတင်းတို့ချင်မှာသတင်းတို့ကြတာမဟုတ်ဘူး။အဲ့တော့ဒီသတင်းတစ်ပုဒ်လုံးမှာဟုတ်လားကျေးဇူးပါဆိုဒီ PS မှာ80ရာခိုင်နှုန်းလောက်ပါတယ်ပြီးတော့တကယ်အတူရောက20ရာခိုင်နှုန်းတမဟုတ်30ရာခိုင်နှုန်းတမဟုတ်500ရာခိုင်နှုန်းလောက်ပဲပါတဲ့သတင်းတူတွေလည်းရှိတယ်အဲ့တော့သူတို့တဘောကအများအမြင်မှာတော့ဟုတ်လားဒီသတင်းကတကယ်နော်အစ်မသတင်းလေလို့ထင်ရစရာရှိပြီမယ်အဲ့ဒီတဘောလုံးရဲ့500ရာခိုင်နှုန်း400ရာခိုင်နှုန်း300ရာခိုင်နှုန်းကအတူရောက်ဖြစ်နေတယ်အဲ့တော့ကျန်တဲ့ဟုတ်လားဟို90 99ရာခိုင်နှုန်းကအဲ့တော့300ရာခိုင်နှုန်းကတမိုးဘူးအတွက်ဟိုသူအတုံးချတာလည်းဖြစ်နေအဲ့တော့ဒီသတင်းတူတန်ကြီးရဲ့သူကအရင်ကတည်းကပါနဲ့ကြားတယ်အဲ့တော့သူ့ရဲ့ဟိုဟာပေါ့နော်ဒီလုံဝန်းကျွန်းနေတဲ့ပုံမှန်ကြည့်ပြီးတော့ကျွန်းချင်းကျွန်းချင်းတလောက်ဆက်ဆက်ပြီးတဲ့တော့အရင်ကကျက်ဖြစ်တယ်အဲ့တော့နောက်တစ်ခုကဒီသတင်းတူတန်ကြီးရဲ့ဆိုတာလည်းသူကဒါလုံဝန်းကြီးတစ်ခုလိုပဲဟိုလက်တက်နေကြတာလည်းရှိတယ
်တချို့နိုင်ငံခေါင်းဆောင်တွေအစိုးရတွေကိုယ်တိုင်ကသူတို့ဖုံးခွဲထားခြင်းနဲ့အကြောင်းတွေပါတဲ့သတင်းတွေကို fake news သတင်းမှားသတင်းတူတွေဆိုပြီးနာမည်တက်နေကြတာကလည်းစိုးရိမ်စရာဖြစ်တယ်လို့သတင်းလက်ခွင့်လုံနေတဲ့သူတွေအခုနောက်ပိုင်းမှာတော်တော်လေးထောက်ပြလာကြတယ်မဟုတ်လားဗျ
မြန်မာနိုင်ငံမှာဆိုလဲဒီဖြစ်အစိုးရလက်ထက်တစ်လျှောက်လုံးမှာအဲ့လိုမျိုးဝါဒဖြန့်လာခဲ့တာလို့ကိုညာနင်းကဥပမာပေးထားသေးတယ်ရှင
်ပြောလို့ရှင်ကျွန်တော်တို့စီမှာကဒီ fake news ပြဿနာကဒါအစ်စ်မဟုတ်ဘူးဗျာပြန်ပြီးဆိုရကြည့်မယ်ဆိုလို့ရှင်ဖြစ်အစိုးရကာလမှာလဲဟုတ်ပါဦးပဲဒီဟာလားဟိုကျုံးနေကြတဲ့ကျွန်တော်တို့ဒီဖန်ပုတ်ရှိနေမလားတင်းစားတယ်မှာ BBC ညာနေပြီ BOA လိမ့်နေပြီအားစီရန်တိုက်နေပြီဟာလားဆိုတဲ့ဟာတွေဒါတွေကရှင်းကြရတယ်ဒါတွေဟိုဒီဖြစ်အစိုးရကဒီမီဒီယာတွေဟာ fake news တွေကိုဆက်စီနေရမူတာဟုတ်သူတို့ပြောနေကြရှိပါတယ်မော်လုံးကြီးမူတာပေါ်တာတွေကိုဆက်စီနေရတာဖြစ်ပါတယ်မြုံကြီးကြားပါနဲ့ဆိုပြီးတော့ စင်ဆိုင်သူတို့တွေကြောက်ကြရတာရှိတယ်အဲ့တော့ပြောလို့ရှိရင်တော့ကျွန်တော်တို့စီမှာကဟိုဒီအစိုးရက fake news ကိုအသုံးချခဲ့တယ်ဆိုတာကအိုးတော်တော်ကြီးကိုကြားတယ်အမေရိကန်မှာဟာလာတော်နဲ့ Trump တက်ကြမှာဒါကြီးကိုအကျေတွင်းပြောနေကျွန်တော်တို့စီမှာပြင်ကလေးကကျွန်တော်တို့စီမှာရှိနေအဲ့တော့ဒီကနေ့ကမှကျွန်တော်တို့စီမှာပုံစံပြန်ပြီးတော့ဟိုအဆင်ပြေလာတာပါလေဆိုတော့အကြည့်ညိုတက်စီမှုပေါ်လေရေးသားတဲ့တဲ့ရင်ကနိုင်ငံတော်အကြည့်ညိုတက်စီတဲ့ဆိုရဲပုံစံမျိုးနဲ့ဟိုအေးယူတာပဲတရားစစ်ဆိုတာတွေပါဆိုတာရှိလာတယ်ပေါ့ဗျာ
ဟုတ်ပြီဆိုတော့ကိုညာလေးရဲ့အမြင်ရောမြန်မာနိုင်ငံကဒီပြဿနာကိုဖြေရှင်းနိုင်ဖို့လွယ်မယ်လို့မြင်လား
မလွယ်ပါဘူးမလွယ်ဘူးဒါကြောင့်မို့ဆိုတော့မီဒီယာတအားဖွင့်ရိုးတယ်လို့ပြောနေကြတယ်အမေရိကန်မှာတောင်းမှဒီအရေးကတကယ်ကျနာတဲ့ကြောက်နာကြီးဖြစ်နေသေးတယ်အဲ့တော့ကျွန်တော်တို့ဒီမှာလုံးဝမလွယ်ပါဘူးအတူရောင်ဖန်တီးတဲ့သူတွေတွန်းကျင်လာလေလေကျွန်တော်တို့ကအတူ message ကိုခွေးချရခက်လေလေဖြစ်ကြတယ
် American Cancer Tech တို့မှာသတင်းစာပညာ PhD ပွဲတက်နေတဲ့ Morgan Magazine Editor ကိုညာလင်းဖြစ်ပါတယ်
2018ခုနှစ်ထဲမှာပြည်သူကများလာတဲ့ဒီအချက်လက်မှားဖြတ်တဲ့တက်နာကြီးကိုတက်ချက်နိုင်ဖို့လူမှုကွန်ရက်တွေလူသုံးများတဲ့ website ကြီးတွေကတော့မျိုးစုံကိုကြိုးစားနေကြတာပဲအစိုးရတွေစီမင်းစည်းကမ်းချမှတ်သူတွေကလည်းအရေးတည်ယူလောက်ကန်တွယ်လာကြတာလည်းတွေ့လာရတယ်မဟုတ်လားမဆင်မြန်ပါဘူ
းနိုင်ငံပေါင်း9နိုင်ငံကဒီလွှတ်တော်အမတ်တွေဆိုရင်နိုဝင်ဘာနောက်ဆုံးပတ်တုန်းကလန်ဒန်မြို့မှာစုံပြီးတော့မှတရင်မတိုက်ချက်ရေးအတွက် Facebook ရဲ့ဆောင်ရွက်မှုတွေကို Facebook အခြေအကဲကိုမေးခွန်းထုတ်ခဲ့ကြပါသေးတယ် Misinformation အချက်အလက်မှားပြဿနာကပို့ပို့ပြီးတော့ကြီးလာနေတယ်ဆိုတာကို dictionary.com ကတော့2018ခုနှစ်ရဲ့သကလုံးအဖြစ်နဲ့ရွေးချယ်ပြီးတော့မိမောင်းထိုးပြခဲ့ပါတယ်ရှင်